တော်ရရှိမှာခင်ဗျာခရီးရန်ဝေယုံကြည်ကိုးကွယ်နေကြတဲ့သုံးပါပေါင်းတစ်လုံးတစ်ဝါဒီသုံးပါတစုဖျားဆိုတာဘယ်လိုအတိတ်ပဲလဲဆိုတာကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး၁၄အခန်းငယ်၁၀ကနေအခန်းငယ်၃၁အဆုံးအထိမှာတွေ့ရမှာဖြစ်ပါတယ်။သားတော်ဖျားသခင်ယေရှုခရစ်တော်ဟာခမည်းတော်ရှိရာကောင်းငင်ပုံသို့ပြန်လည်တက်ကြွကာနေအရေးကြီးလာတဲ့မိတ်ဆွေတော်မူချက်တွေကိုလည်းလေ့လာကြရမှာဖြစ်တယ်။ကတိရှိသခင်ယေရှုခရစ်တော်ဟာခမည်းတော်ဘုရားနဲ့အတူစိုးစံဖို့နဲ့သူ့ရဲ့နာမတော်ကိုအမိပြုပြီးတောင်းတဲ့ဆုတွေကိုဖြည့်ဆည်းပြည့်စုံစေဖို့ရန်အတွက်ကောင်းကင်ဘုံသို့ပြန်လည်တက်ကြွတော်တော်မူခဲ့ပေမဲ့သူ့ရဲ့ကိုယ်စားတန်ရှင်သောဝိညာဉ်တော်ဘုရားဟာခရစ်ယာန်တွေနဲ့အတူတူရှိနေတော်မူပါတယ်။ဒီနဲ့နဲလာတဲ့အကြောင်းအရာတွေပါဝင်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး၁၄အခန်းငယ်၁၀ကနေအခန်းငယ်၃၁အဆုံးအထိကိုလေ့လာရင်လောကကိုအဆိုးရတဲ့မင်းဖြစ်တဲ့မနစရဟာခရိယန်တွေကိုဘယ်လို့မှအနိုင်မရနိုင်ဘူးဆိုတဲ့အကြောင်းဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ
။ပြီးခဲ့တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၁၄ငန်းငန်းစာတွေမှာဖိလိပ္ပုဆိုတဲ့တပည့်တော်ဟာခရစ်တော်ကိုကျွန်တော်ခမည်းတော်ကိုဖူးတွေ့ပြရစီပြတော်မူပါဆိုပြီးပြောခဲ့တဲ့အချိန်မင်းဟာငါနဲ့တလောက်အတူရှိပြီးရနေမသိသေးဘူးလား။ငါကိုမြင်သူဟာခမည်းတော်ကိုမြင်တာနဲ့အတူတူပဲဆိုတဲ့အဖြေကိုခရစ်တော်ပေးခဲ့တဲ့အကြောင်းတွေကိုကျွန်တော်နားထောင်ရင်အဆုံးသတ်ခဲ့ကြပါလေဒီကနေ့အဖို့ကတော့ဒီအကြောင်းတွေကိုပဲအငယ်30ကနေစခြင်းအဖြစ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14ကိုစတင်ကြပါအောင်စို့ငါသည်ခမည်းတော်၌ရှိသည်ကို၎င်းခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်းမယုံသလောငါဟောပြောသောစကားကိုကိုယ်အလိုလျောက်ငါဟောပြောသည်မဟုတ်ငါပြုသောအမှုတို့ကိုကငါ၌တည်နေတော်မူသောခမည်းတော်သည်ပြုတော်မူ၏ပြောသောစကားနှင့်ပြုသောအလုံးတဲ့နှစ်ခုလုံးဟာတူပြိုင်ဆိုသလိုဖျားသခင်အလိုတော်အတိုင်းလှုပ်ဆောင်နေခြင်းပဲတဲ့ခရစ်တော်ကိုယ်တော်တိုင်တက်သိခံလိုက်တာပါပဲအင်မတန်မှလေးနက်တဲ့ကျမ်းစကားတွေပဲဖြစ်ပါတယ်ကျွန်တော်ခရိယန်တွေရဲ့အသက်တာဟာတက်သိခံတာတွေပြီးတော့တက်သိခံရရောက်တဲ့ကျေးဇူးတော်ရေတွက်ချီးမွမ်းမှုတွေကိုပြုလုပ်တတ်ကြပါတယ်တနည်းအားဖြင့်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကျေးဇူးတော်ကိုချီးမွမ်းခြင်းတွေပဲပေါ့ဒါဟာဘုန်းတော်ကိုထင်ရှားစေဖို့လုပ်တာဖြစ်တဲ့ကြောင့်လုံးကောင်းပါလေဘာမှပြောစရာမလိုပါဘူးဒါပေမဲ့အဲဒီလိုနှုတ်ကထုတ်ဖော်သောတရုတ်သကံကိုဟုတ်မှန်ပါတယ်ဆိုတဲ့လက်တွေ့အလုပ်တွေနဲ့ပြသဖို့ဆိုတာဟာလေတစ်ဖက်ကအလွန်တရာမရအရေးကြီးပါတယ်အလွန်တရာမရလိုအပ်ပါတယ်အထူးသဖြင့်တက်ပေခံခြင်းတွေနဲ့အတူအခန်းကြီး73မှာတွေ့ခဲ့ရတဲ့ခရစ်တော်ပြုတော်မူသောခြေထောက်ကိုဆေးကြောခြင်းတနည်းအားဖြင့်တန်ရှင်းသောအသက်တာနဲ့အတူခရစ်တော်၌တလုံးတဝရီတည်မီဖို့ပြက်ကွက်လို့ဘယ်နည်းနဲ့မှမရနိုင်ပါဘူးအသက်တာဟာသူများရဲ့ရှေ့မှာကယ်တင်ရှင်သခင်ခရစ်တော်ရဲ့ရောင်ပြန်ကိုဟန့်နိုင်တဲ့အသက်တာဖြစ်မယ်ဆိုရင်အကောင်းဆုံးဖြစ်ပါတယ်ဒါဟာအကြီးမားဆုံးကျေးဇူးတော်ချီးမွမ်းခြင်းအကြီးမားဆုံးဝတ်ပြုခြင်းပဲလို့ကျွန်တော်ဒီနေရာမှာအတိတ်ပဲဖွင့်ဆိုပြရစီအခုဖိလိပ္ပုကိုခရစ်တော်ပြောလိုက်တဲ့စကားဟာအတိတ်ပဲဘယ်စီကိုရောက်သွားသလဲဖျားသခင်ဟာခရစ်တော်အားဖြင့်ဖိလိပ္ပုနဲ့ဆက်သွယ်နေတယ်ဆိုတဲ့အတိတ်ပဲပဲမဟုတ်ဘူးလားကျွန်တော်မိတ်ဆွေတို့ရဲ့ဘဝအသက်တာအပြီးပြီးဟာခရစ်တော်မပါဘဲများခยีနှိမ့်နေကြပါသလားခရစ်တော်နဲ့အဆက်အသွယ်ပြတ်တောက်ပြီးတော့ခရစ်တော်ကိုတော့ဗဇက်ကချီးမွမ်းနေခရစ်တော်မပါဝင်ဘဲရှောက်လန်းခြင်းများဖြစ်နေကြပါသလားဒီလိုသာဆိုရင်တော့ဖျားမခင်မပါဘဲခยีနှိမ့်ခြင်းဖြစ်လို့အောင်မြင်ခြင်းရတဲ့အသက်တာဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးလို့တင်ပြလိုပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာပေတရုကတစ်မျိုးသောမကတစ်ဖုံဖိလိပ္ပုကတနည်းနဲ့ခရစ်တော်ရဲ့အထက်ခမ်းမဒေသနာဟာတူးချင်းဆုံးမဘလို့ဖြစ်နေခဲ့ပါတယ်။ဒါမှမဟုတ်ရင်လေဂျားပြတ်အဆုံးအမတွေဝင်နေခဲ့တယ်လို့ဆိုလို့ရပါတယ်။အခုအချိန်မှာတော့အများစုပြိဿတအုပ်လုံးအတွက်တပည့်တော်အားလုံးအတွက်ခရစ်တော်ဟာအချိန်ပြန်ပြီးတော့ပေးလိုက်ရပါပြီ။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်17မှ17ငါသည်ခမည်းတော်၌ရှိသည်ကို၎င်းခမည်းတော်သည်ငါ၌ရှိသည်ကို၎င်းယုံကြလော့ငါစကားကိုမယုံရင်ငါအမှုတို့ကိုထောက်၍ယုံကြလော့ငါအမှန်အကန်ဆိုသည်ကငါကိုယုံကြည်သောသူသည်ငါပြုသောအမှုတို့ကိုပြုလိမ့်မည်ထိုအမှုတို့သည်ပါ၍ကြီးသောအမှုတို့ကိုလည်းပြုလိမ့်မည်အကြောင်းမူကားငါသည်ခမည်းတော်ထံသို့သွား၍အခုကျွန်တော်မှတ်တမ်းမှတ်ရာတွေနဲ့ခိုင်ခိုင်လုံလုံကြားနာခဲ့ရတဲ့ခရစ်တော်ရဲ့အမှုတော်ဆောင်ရွက်ခြင်းတွေဟာဘလောက်ပြည့်ပြင်းတယ်လဲရှင်းတယ်လဲတကိုးကြည့်တယ်လဲစကားကိုမယုံရင်တောင်မှဒီလှုပ်ဆောင်ချက်တွေဟာတခုမှမငြင်းနိုင်တဲ့ရှင်သန်လာတဲ့သက်တည်ဖြစ်ပါတယ်။ ဒီလှူဆောင်ချက်ဒီအပေါ်မှာစင်ကျင်နှလုံးသွင်းကြယုံကြည်ကြအဲ့ဒီလိုခရစ်တော်ကစေခိုင်းညွှန်ကြားလိုက်ပါတယ်ပြီးတော့ငါကိုယုံတဲ့လူတွေဟာငါပြုသောအမှုတို့တဲ့ကြီးသောအမှုတွေကိုတောင်ပြုလိုက်မယ်တဲ့အံ့ဩစရာမကောင်းဘူးလားပြီးတော့ဟုတ်ကောမဟုတ်ဘူးလားဟုတ်တယ်ခရစ်တော်သိတိကျင်ပေးလိုက်တဲ့အတိုင်းတ냐မှာသုံးချင်းခရစ်တော်ကိုကျွန်တော်မသိပါဘူးလို့ညင်းခဲ့သူပေတရုပင်တေကုတ်တေပွဲတော်နေမှာတခါလေတရားဟောပြလိုက်တာလူ3000ယုံကြည်ခြင်းဖြစ်သွားခဲ့တယ်ဆရာကြီး Josh L. Mackey ဆိုတာယူဂန်ဒါနိုင်ငံမှာသွားပြီးသာသနာပြလိုက်တာလေဖောင်းနဲ့ချီတဲ့လူတွေရဲ့ဝိညာဉ်တွေကိုကယ်တင်ခြင်းလမ်းကြောင်းဘောကိုဆွဲတင်ပေးနိုင်ခဲ့တယ်ဒါဟာဆရာတဲ့ယုံကြည်သူတပည့်တော်တွေလက်ဝဆောင်ထက်တာနဲ့အတူတူပဲမဟုတ်ဘူးလားအဲ့ဒီလိုထက်စီခြင်းနဲ့စေတနာလည်းရှိတယ်ထက်အောင်လဲငါဟာကောင်းကြီးပေးမယ်လို့ကယ်တင်ရှင်သခင်ခရစ်တော်ဂရုပြုတယ်ငါအမှန်ကန်ဆိုသည်ကငါကိုယုံကြည်သောသူသည်ငါပြုသောအမှုတို့ကိုပြုလိမ့်မည်ထိုအမှုတို့တဲ့သာ၍ကြည်သောအမှုတို့ကိုလည်းပြုလိမ့်မည်အကြောင်းမူကားငါသည်ခမည်းတော်ထံသို့သွား၍တဲ့ဘလောက်ကောင်းတဲ့စကားလေကယ်တင်ရှင်သခင်ခရစ်တော်ဟာဒီကနေ့ဒီအချိန်မှာသူ့ရဲ့အမှုတော်ဆောင်တွေအားလုံးကိုအခုအတိုင်းခွန်အားပေးနေပါတယ်အဲ့ဒီလိုလဲကျွန်တော်ကပြောရောကယ်တင်ရှင်တဲ့ကိုကတော်တယ်တတ်တယ်လို့ပွားပြီးတော့မတွေးလိမ့်မယ်နော်သင်ပြရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာမက်ဂီတို့နောက်ဆက်တွဲဘာသာပြန်တဲ့ကျွန်တော်တို့ပါရောပြီးတော့အကုန်လုံးဒုက္ခရောက်သွားလိမ့်မယ်။ဒီအချက်ဟာခရစ်တော်ကကျွန်တော်တို့ကိုပေးခဲ့တဲ့ထာဝရအသက်လမ်းရှိလို့သာယုံကြည်သူတို့ကသူ့ရဲ့မြေပေါ်မှာလောကပေဒံနဲ့တိုက်တာရင်အောင်မြင်တာနဲ့ပို့ပြီးတော့အောင်မြင်ကြခြင်းဖြစ်တယ်ဆိုတာကိုလောကဆန်ဆန်တိုက်တာပြီးပြောရခြင်းသာဖြစ်တယ်။အဲ့ဒီလိုလောကပေဒံနဲ့တိုက်တာပြီးတော့သူ့အောင်မြင်ခဲ့တာတဲ့သူ့ကိုယုံကြည်သူတပည့်တော်တွေကပို့ပြီးတော့အောင်မြင်စေခြင်းနဲ့ကောင်းကြီးကိုသူ့ပေးလို့သာအောင်မြင်ခြင်းဖြစ်ပါတယ်။ကျွန်တော်တော်လို့တက်လို့လို့ရောင်ပြီးတော့သွားမသွေးနဲ့။မှားသွားလိမ့်မယ်။ကောင်းပြီ။ကယ်တင်ရှင်တဲ့တောင်မှကြီးသောအမှုတွေကိုပြုတယ်ဆိုတာဘာကြောင့်လဲ။အဲ့ဒီလိုပြုနိုင်တယ်ဆိုတယ်ပဲထားပါဦး။ဒီလိုကြီးစွာသောအမှုကိုပြုနိုင်ကြတာအောင်မြင်နိုင်ကြတာဟာဘာကြောင့်လဲ။ဆက်ပြီးကြည့်ကြပါဦးစို့။အငယ်7မှ14အကြောင်းမူကားငါသည်ခမည်းတော်ထံသို့သွား၍ပင်တော်သည်ငါ၏နာမကိုအမိပြုလျက်ဆုတောင်းသမျှအတိုင်းငါပြုမည်။အကြောင်းမူကားခမည်းတော်သည်သားတော်အားဖြင့်ဘုံထင်ရှားစေတော်မူခြင်းရှိပြီအကြောင်းဒီ။ပင်တော်သည်ငါ၏နာမကိုအမိပြု၍တစုံတစ်ခုသောဆုကိုတောင်းနှင့်တောင်းသည့်အတိုင်းငါပြုမည်။ရှင်းပါတယ်နော်။ကယ်တင်ရှင်ဟာဖျားသခင်နဲ့အတူရှိနေတယ်။ဖျားသခင်ဟာလည်းကယ်တင်ရှင်ရဲ့ဝိညာဉ်တော်ပဲဖြစ်တယ်။သူဟာအလုံးလုံးပေးနေတယ်ကျွန်တော်ယုံကြည်သူတွေကသူ့ကိုယုံကြည်ခြင်းနဲ့နောင်တနှလုံးသားနဲ့မျှော်လင့်ခြင်းနဲ့ဆက်ကတာဆုတောင်းတာကိုနားညောင်းပြီးတော့သူကကောင်းကြီးပေးနေတယ်။ဒီနည်းအားဖြင့်လည်းအနန္တတကုရှင်ဘုရားသခင်ရဲ့ဘုံတကုတော်ဟာပုံမိုပြီးတော့ထင်ရှားစေဖို့ဖြစ်တယ်လို့အလေးအနက်ဖော်ပြလိုက်ပါတယ်။ဒါဟာစောတုန်းကကျွန်တော်ပြောခဲ့တဲ့အတိုင်းကျွန်တော်ကတော်လို့တတ်လို့မဟုတ်ဘူး။ဘုရားသခင်ကိုတော်ဒဏ်ရဲ့ဘုံတကုတော်ထင်ရှားစေဖို့အတွက်ဝိညာဉ်တော်လမ်းပြခြင်းအပြင်အောင်မြင်ခြင်းဒါအိုကွာငါတို့ကကယ်တင်ရှင်သခင်ခရစ်တော်တဲ့တောင်မှတော်နေပါလားသွားတွေ့ရင်အကုန်လုံးဒုက္ခရောက်ကုန်လိမ့်မယ်။နောက်ထပ်ဆက်ပြီးတော့မေးစရာအကြောင်းကပေါ်လာပြန်နေ။ဘုရားသခင်ရဲ့ဘုန်းတော်ထင်ရှားတယ်ထင်ရှားတယ်ဆိုတာကဘုရားသခင်ကဘုန်းတော်ထင်ရှားစေခြင်းလို့လို့ပဲလူတွေကိုကယ်တင်နေသလားဆိုပြီးတော့ကပ်ဖို့ကပ်ဖက်မေးစရာဖြစ်လာပြန်နေ။ကပ်ပြီးကပ်သာစัจ java လာအနန္တကိုဖန်ဆင်းတဲ့ဘုရားရှင်ဒီလိုလူသဘာဝဂုံပကာသနာတွေနဲ့ဘာဆိုင်လို့တုံး။ဘသူကချီးမြောက်မြောက်မမြောက်မြောက်သူ့မှာဘာဖြစ်เสียအကြောင်းရှိမှာမဟုတ်လို့လေအေးရှိမှာကတော့လူမှာသာရှိမှာသူ့ဘုံတကိုးတော်ကိုမချေမငန်းလှုပ်ချင်းအပြစ်ဘလောက်ကြီးတယ်ဆိုတာကိုကျွန်တော်ကသမိုင်းနဲ့ချီပြီးတွေ့လာရပါပြီကျွန်တော်လူသမိုင်းရဲ့အပြစ်တရားတွေအစသူ့ကိုတော်လှန်ခြင်းကအဲ့ဒီလိုဆိုရမှာမဟုတ်ဘူးလားဟုတ်တယ်လေအာရန်ဧဝကစလိုက်တဲ့အပြစ်လောကရန်ဆင်းရဲခြင်းကိုကျွန်တော်ဒီကနေ့ခံစားနေရတယ်မဟုတ်ဘူးလားဘလောက်ကြောက်ဖို့ကောင်းတယ်လေဒါကြောင့်ကျေးဇူးကယူနာတော်ကိုနားလေတယ်။ယုံကြည်တယ်ဆိုတဲ့လူတွေဟာကြီးစွာသောအမှုတွေကိုအောင်မြင်စွာရရှိနိုင်ဖို့ကြိုးစားအထောက်ကြတယ်။ဒီလိုကြိုးစားအထောက်ချင်းကိုလေဘုန်းတော်ထင်ရှားစေဖို့ရန်အတွက်ဘုရားသခင်ကထက်ဆင့်ကောင်းကြီးတွေပေးလိုက်မယ်။ငါနာမတော်ကိုအမိပြုပြီးဆုတောင်းကြပါ။ဒါဆိုရင်တောင်းပြီးအတိုင်းပြုမည်တဲ့။အဲ့ဒါနဲ့ပတ်သက်လို့ယုံကြည်ခြင်းအခြေမခံသူတွေအတော်များများကဇဝေဇဝါဖြစ်ကြတယ်။မိကွန်းထုတ်ကြပြန်ပါလေ။တောင်းလိုက်ရတာဗဇက်ကအမြုပ်ကိုထနေတာပဲရလဲမရဘူးအလကားပဲတဲ့တချို့ဘုရားသခင်ကိုပြန်ပြီးတော့စိတ်ကောက်ကြတယ် စိတ်ကုန်ပြီးတော့မယုံတော့ဘူးဆိုတာတွေတောင်မှရှိတယ်။ဖះရှိခိုးကြောင်းတောင်မတက်တော့တာတွေလည်းကျွန်တော်ကြားဘူးတယ်။ကိုယ့်ချစ်သူယောဂအကြီးအကျယ်ဖြစ်တာခရစ်တော်ရဲ့နာမတော်၌နေညာမပြတ်အသနာခံတဲ့ကြားရရမရဘူး။သိသွားတယ်။အဲ့ဒီမှာတင်ဘာဖះရလဲ။ငါအသေးကွဲအောင်လုပ်တဲ့ဖះ။ငါကိုဂရိမတီတဲ့ဖះ။တော်ပြီဆိုပြီးတော့ခမကြီးတို့ရှုပ်လို့ကျုပ်ယုံမိတာပါဆိုပြီးတော့ဓမ္မဆရာတို့သင်ဥစ္စာတို့ကိုရှောက်ရမ်းတာလေကျွန်တော်ကြားဘူးတယ်။အဲ့ဒီတော့ဒါကိုရှင်းသွားအောင်နည်းနည်းဆက်ပြီးတော့ဖတ်ကြည့်ကြပါဦးစို့။အငယ်15ငါ့ကိုချစ်ရင်ငါ့ပြည့်ညတ်တို့ကိုစောင့်ရှောက်ကြလောတဲ့။ကိုင်းအဖြစ်ဟာရေတေးတေးပေါ်လာစေရမယ်။ဖတ်ခဲ့တဲ့ကျမ်းငယ်73 74 75ကိုအစုံပေါင်းပြီးတော့စုပေါင်းစဉ်းစားကြည့်ကြပါဦးစို့။ပထမအချက်အနေနဲ့သခင်ခရစ်တော်ဤနာမ၌အကျွင့်မဲ့အမိပြု၍ဆုတောင်းခြင်းဆိုတာပေါ်လာတယ်။နာမတော်မြတ်၌ယိုသေးစွာအသနာခံပါ၏။ခရစ်တော်ဤနာမတော်၌အမိပြု၍ဆုတောင်းပါ၏ဆိုပြီးတော့ဤကုန်းချုပ်လိုက်တဲ့အခါတိုင်းမှာခရစ်တော်ကိုအမိပြုခြင်းဟာလင်းနဲ့မှန်ကန်မှုရှိရဲ့လား။သူ့နာမတော်၌ပုံ၍အချင်းဆိုတဲ့အတိတ်ဘယ်ကိုဒီလိုရှာပြားကနေပြောယုံနဲ့ပြီးရော်တယ်လား။မဟုတ်သေးဘူး။သူကိုချိ၍သူ့ပြညတ်တို့ကိုစောင့်ရှောက်ခြင်းဟာအထူးပဲလိုအပ်တယ်ဆိုတဲ့အခြေခံစီမင်းကြီးပေါ်လာတယ်။သူကိုချစ်တယ်ဆိုတာဟာအရာရာကိုစွန့်၍ချစ်ရမယ်ဆိုတာကိုခရစ်ဝင်ကျမ်းတွေမှာတွေ့ရတယ်မဟုတ်ဘူးလား။အဲဒီလိုသူ့ဘက်မှာအကျွင့်မဲ့ရက်တည်ပြီးတော့သူ့နာမတော်ကိုအမိပြု၍ဆုတောင်းတယ်ဆိုတာဟာတကယ်တော့သူနဲ့အတူရှင်တွဲရက်တည်၍ဆုတောင်းခြင်းကိုဆိုလိုက်တာပါပဲ။ဒါဟာဆုတောင်းခြင်းရဲ့အခြေခံသဘောတရား။ဒီခါမှာတော့ဆူတောင်းခြင်းဟာလေးနဲ့တဲ့ဝိညာဉ်ရေးအတိတ်ပဲပေါ်ထွက်လာတယ်။ကိုတောင်းနေဆိုတာကကိုယ့်ရဲ့ဆန္ဒ။သူပေးတယ်ဆိုတာကသူ့အပေါ်မှာသူဖြစ်စေခြင်းနဲ့ဆန္ဒ။ကိုကကိုဖြစ်ချင်တာတဲ့။သူကိုယ့်အပေါ်မှာဘယ်လိုဖြစ်စေခြင်းလဲဆိုတဲ့အလိုတော်အပေါ်မှာပို့ပြီးတော့ဝန်ခံလာနိုင်စေရမယ်။ဒါဟာအရေးအကြီးဆုံးအချက်ဖြစ်လာရလိမ့်မယ်။ဒီအလိုတော်ကိုဝန်ခံနိုင်မှသူ့ကိုချစ်ချင်းဆိုတာဟာမှန်ကန်တဲ့ချစ်ချင်းဖြစ်နိုင်တယ်မဟုတ်ဘူးလားပြီးတော့ဒီလိုအလိုတော်ကိုဝန်ခံနိုင်ခြင်းအတွေ့ငါပေးသောငါပြည့်ညတ်တို့ကိုစောင့်ရှောက်တော်ဆိုတာနဲ့ပြန်ပြီးတော့ချုပ်လိုက်ပြန်နေဒါကြောင့်ဖျားသခင်ဆိုတာဟာကျွန်တော်ကကိုဖြစ်ချင်တာကိုတောင်းဖို့ကြည့်တည်နေတဲ့ဖျားသခင်မဟုတ်ဘူးသူနဲ့အတူတည်နေတဲ့အသက်လမ်းနှုတ်ကပတ်တော်ကိုဆင်ခြင်အောက်မေ့ပြီးတော့အစင်အားကိုခိုလုံရသောဖျားသခင်ဖြစ်တယ်ဆိုတာကိုလေးနဲ့စွာခံယူကြဖို့လိုပါလိမ့်မယ်ဒါကြောင့်ကေတီရှင်နဲ့အတူအသက်ရှင်ခြင်းသူ့ကိုချစ်၍သူ့စကားကိုနားထောင်ခြင်းဆိုတဲ့အဓိကလိုအပ်ချက်တွေဖြည့်ဆည်းပြီးမှဆုတောင်းကြပါဒီတောင်းစုတွေကိုသူမုတ်ချဖြည့်ဆည်းပေးပါလိမ့်မယ်သူ့ရဲ့ကျေးဇူးတရားကိုထင်ထင်ရှားရှားကြီးသူပြသလာပါလိမ့်မယ်ဝိညာဉ်တော်ဂရီးဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်လေ့လာဖို့ရန်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်16နဲ့18ကိုဆက်လက်ဖတ်ရှုကြည့်ကြပါစို့ငါသည်ခမည်းတော်ကိုတောင်း၍ခမည်းတော်သည်တမန်တော်ကိုပြသောဝိညာဉ်တော်ကြီးဟုသောတပါသောဥပိ္ပစေဆရာကိုတင်တို့နှင့်အတူအစဉ်မပြတ်တည်နေစေခြင်းကတင်တို့အားပေးတော်မူမည်ထိုဝိညာဉ်တော်ကိုလောကီသားတို့သည်မသိမမြင်သောကြောင့်မခံမယူနိုင်ကြထိုဝိညာဉ်တော်သည်တင်တို့နှင့်အတူတည်နေ၍တင်တို့၌ရှိတော်မူသောကြောင့်တင်တို့သိရကြ၏ကျွန်တော်ယုံကြည်သူခရိယန်တို့အပါအဝင်မျက်မှောက်ခေတ်လူသားများအားလုံးတို့အဖို့အလွန်အရေးကြီးတဲ့အချက်ပဲလို့ကျွန်တော်တင်ပြခြင်းပါတယ်ကျွန်တော်တင်ပြခြင်းလေဆိုတာကျွန်တော်အုံနောက်နဲ့ကျွန်တော်ဟုတ်လာပြီဆိုပြီးတင်ပြတာမဟုတ်ပါဘူးကေတီရှင်ကပြောခဲ့တဲ့ဂရိကိုမူတည်ပြီးတော့မှသာတင်ပြနိုင်ခြင်းဖြစ်ပါတယ်အခုကျွန်တော်မိတ်ဆွေတို့အနားမှာမပြအစဉ်စောင့်ထိန်နေတဲ့သင်ရှင်းသောဝိညာဉ်တော်ကိုခရစ်တော်ဟာကာလအစဉ်ခြားထားပေးခဲ့ပြီဆိုတဲ့အချက်ပါပဲဒါပေမဲ့လောကသားအားလုံးဟာဒီသင်ရှင်းသောဝိညာဉ်တော်ကိုအမှန်လက်ခံနိုင်ကြရလားဆိုရင်လက်မခံနိုင်ဘူးဆိုတာကိုခရစ်တော်တပါးကြီးထည့်ပြီးပြောလိုက်ပါလေ။ဒါဟာဒီကနေ့အထိတည်နေတဲ့လူကဘာရဲ့အေးအာမဆုံးရှုံးမှုကြီးပါပဲ။ကယ်တင်ရှင်ကိုတော်တိုင်ပြောခဲ့ပါတယ်နော်။သေချာထပ်ပြီးနားဆင်ကြပါ။ထိုဝိညာဉ်တော်သည်သင်တို့နှင့်အတူတည်နေ၍သင်တို့၌ရှိတော်မူသောကြောင့်သင်တို့သိရကြ၏။ထိုဝိညာဉ်တော်ကိုလောကီသားတို့သည်မသိမမြင်သောကြောင့်မခံမယူနိုင်ကြ။တဲ့။ဘလို့ဝန်းနေเสียကောင်းတယ်လေ။ဘာဖြစ်လို့အဲ့ဒီလိုလက်မခံနိုင်တယ်လေ။ယုံကြည်ခြင်းမရှိလို့ပဲကယ်တင်ရှင်ကိုကယ်တင်ရှင်အဖြစ်မသိနိုင်လက်မခံနိုင်ဘူးဆိုမှဖြစ်ဘယ်လိုလုပ်ပြီးတော့တန်ရှင်သောဝိညာဉ်တော်ကိုလက်ခံနိုင်ပါမလဲတန်ရှင်သောဝိညာဉ်တော်ဆိုတာဟာကယ်တင်ရှင်ကိုတော်တိုင်ရဲ့ဝိညာဉ်တော်ပဲမဟုတ်ဘူးလားတခါထပ်ဆင့်ပြီးတော့ကြည့်လိုက်တော့ခရစ်တော်ကိုယ်တိုင်ကဖျားသခင်ကို နာဝိညာဉ်နဲ့၎င်းသစ္စာနဲ့၎င်းကိုးကွယ်ရမယ်ဆိုတာရှိပြန်လေဒီတော့ယုံကြည်ခြင်းဆိုတဲ့နှလုံးသားနဲ့နောင်တစိတ်နဲ့ခရစ်တော်ကိုလက်ခံလိုက်တာနဲ့တန်ရှင်းသောဝိညာဉ်တော်ဟာကျွန်တော်တို့ကိုစတင်လမ်းပြလာပါတယ်လမ်းပြတယ်ဆိုတာကရှေ့ကကြီးလျှောက်ပြတာမဟုတ်ပါဘူးမျက်စိကိုဖွင့်ပေးစေတယ်နားကိုစွန့်နားထောင်စေတတ်တယ်ဒီအခါမှာတော့ကျွန်တော်တို့မှာပြည်ရှိနေတဲ့တန်ရှင်းသောဝိညာဉ်တော်ဟာသစ္စာတရားဆိုတဲ့နှုတ်ကပတ်တော်ကိုနားလေလာစီပြီးတော့ကယ်တင်ခြင်းစုယေရှုနဲ့အသက်လမ်းပေါ်မှာကျွန်တော်တို့ကိုရဲဝံ့စွာတည်ငြိမ်စွာရှောက်လန်းသွားစေပါလေဘလောက်ကောင်းမွန်တဲ့အခွင့်အရေးလဲယေရှုတော်လေအငယ်၁၈ငါသည်သင်တို့ကိုမိဘမဲ့ဖြစ်စေခြင်းကစွန့်ပစ်တော်မူမည်မဟုတ်သင်တို့စီတို့လာဦးမည်တန်ရှင်းသောဝိညာဉ်တော်ကိုအင်္ဂလိပ်လို Holy Spirit လို့ခေါ်ပါတယ်ဒီတန်ရှင်းသောဝိညာဉ်တော်ကိုခရစ်တော်ကတပါသောဥပိ္ပစေဆရာတို့မဟုတ် Comforter ဆိုပြီးတော့ခေါ်ပြပါတယ်ခွန်အားနဲ့ပြည့်စုံစေတော်သူပဲဖြစ်ပါတယ် Come တို့မဟုတ်နဘေးမာဆိုတဲ့အဓိပ္ပာယ်ရှိတယ် Fortis တို့မဟုတ်အင်အားဆိုတဲ့အဓိပ္ပာယ်ရှိပါတယ်နှစ်ခုပေါင်းလိုက်တော့နဘေးမှာယက်တည်ပြီးတော့အင်အားကိုဖြည့်ဆည်းပေးတော်သူပေါ့အခုဆက်ပြီးတော့မိပါမယ်ဆိုတာကိုတော့အင်္ဂလိပ်က comfortless လို့ဖော်ပြပါတယ်မင်းတို့ကိုအထီးကျန်မထားဘူးဆိုတဲ့အဓိပ္ပာယ်ပါပဲအငယ်16မှ20ခဏကြာပြီးမှလောကီသားတို့သည်ငါ့ကိုမမြင်ရကြသင်တို့မူကားမြင်ရကြလိမ့်မည်ငါသည်အသက်ရှင်သောကြောင့်သင်တို့သည်လည်းအသက်ရှင်ရကြလိမ့်မည်ငါသည်ခမည်းတော်၌ရှိသည်ကို၎င်းသင်တို့သည်ငါ၌ရှိသည်ကို၎င်းငါသည်သင်တို့၌ရှိသည်ကို၎င်းထိုနေ့၌သင်တို့သည်သိရကြလိမ့်မည်ထိုနေ့ဆိုတာကတော့တခြားမဟုတ်ဘူးခရစ်တော်ဟာသူကောင်းကင်ဘုံကိုပြန်လဲတက်ကြွပွားပြီးတော့မကြခင်အချိန်မှာသင်တေကုတ်တေဆိုတဲ့ပွဲတော်နေ့မှာတန်ရှင်းသောဝိညာဉ်တော်နဲ့တပည့်တော်တွေပြီးတော့ယုံကြည်သူတွေကိုစတင်ကောင်းကြီးပေးလိုက်တဲ့နေ့ပါပဲ Ye in me I in youအလုံးတူတောင်းတော့ပြည့်စုံတဲ့စကားစုလေးပဲမင်းတို့ငါ၌ရှိမည်ငါလည်းမင်းတို့၌ရှိမည်တဲ့အဲ့ဒီဝါကြကလေးနှစ်ခုဟာလေခလေးလေးတယောက်အဖို့တောင်းမှပြိုက်ပြီးတော့နားလဲဖို့လွယ်တယ်ဒါပေမဲ့နှစ်ခုပေါင်းလိုက်တဲ့အချိန်အဲ့ဒီအတိတ်ပဲကိုတော့မဟာပညာရှင်တွေတောင်းမှမနှဲဖော်ထုတ်ကြရလိမ့်မယ် You in me တို့မဟုတ်မင်းတို့ငါစီမှာရှိမယ်တဲ့ဒါဟာကဲတင်ချင်းခံရခြင်းကိုဖော်ကျူးလိုက်ခြင်းပဲအခုပတိဇံကိုခံယူကြတယ်။ရေ၌နှစ်ချင်းကိုခံယူပြီးတော့ခရစ်တော်၌အသစ်မွေးဖွားခြင်းခံယူကြတယ်ဆိုတာဟာခရစ်တော်၌အတူရှိပြီဆိုတဲ့အ ਨੇ ခရစ်တော်၌တလုံးတဝါရီဖြစ်သွားပြီဆိုတဲ့သင်္ကေတ။ကယ်တင်ခြင်းတရားကိုလက်ခံရယူလိုက်ပြီးခရစ်တော်ကျွန်တော်တို့စီမှာတည်ရှိပြီလို့ကျွန်တော်တို့အဲ့ဒီနည်းနဲ့အထိတ်အမှတ်ကိုဆောင်ယူလိုက်ကြခြင်းဖြစ်ပါတယ်။ I in you ကျွန်တော်ဆောင်းကပြောခဲ့တဲ့အတိုင်းနော်။ I ဆိုတာဘာလဲနားလေလေ။ In ဆိုတာဘာလဲနားလေလေ။user ပါလေလေကလေးတွေကအစာပြည့်ရဲ့ဒါပေမဲ့အတိတ်ဘယ်ကိုပြည့်မိအောင်ပညာရှိတယောက်မနှဲဖော်ထုတ်ပြရလိမ့်မယ်ဒီအတိတ်ဘယ်ကတော့ငါလဲမင်းတို့နှစ်အတူရှိပြီဆိုတဲ့အတိတ်ဘယ်ဒါဟာတန်ရှင်းစင်ကြယ်ကြီးရဲ့အနှစ်သာရသဘောတရားဘလောက်အံ့ဩဖို့ကောင်းတယ်လေဂလာတိဩဝါဒစာအခန်းကြီး2အငယ်20မှာရှင်ပေါလုကအခုလိုဖော်ကျူးထားပါတယ်ငါသည်ခရစ်တော်နှင့်အတူလဝါကတိုင်မှာအသေခံပြီသောတော်လေအဖက်ရှင်သေး၏ထို့သောဆိုသောငါသည်ကိုယ်တိုင်မရှင်ခရစ်တော်သည်ငါ၌ရှင်တော်မူ၏ကိုယ်ခန္ဓာ၌ယခုငါရှင်သောအဖက်သည်ဘုရားသခင်၏သားတော်ကိုယုံကြည်ခြင်းအားဖြင့်တည်၏သားတော်သည်ငါကိုချစ်၍ငါအဖို့ကိုယ်ကိုယ်ကိုစွန့်တော်မူ၏ငါဘဝဟာခရစ်တော်၏ရှင်သန်ခြင်းကိုခံယူထားတဲ့ဘဝပဲလို့တမန်တော်ကြီးရှင်ပေါလုကဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်ခင်ဗျာအငယ်27ငါပညာတော်ကိုရ၍စောင့်ရှောက်သောသူသည်ငါကိုချစ်သောသူဖြစ်၏ငါကိုချစ်သောသူကိုငါခမည်းတော်သည်ချစ်တော်မူမည်ငါသည်လည်းထိုသူကိုချစ်၍သူအားကိုယ်တိုင်ထင်ရှားမည်ဟုမိန့်တော်မူ၏သူကိုအမှန်တကယ်စီးကပ်တဲ့လူတစ်ယောက်အတွက်ကိုယ်တိုင်ထင်ရှားပြပါမယ်ဆိုတာဟာဘွားကနေပေါ်လာတာကိုဆိုတာမဟုတ်ဘူးတန်ရှင်းသောဝိညာဉ်တော်ဟာသမာတရားအဖြစ်အစဉ်တစိုက်ဒီလူရဲ့ရှေ့မှာထင်ရှားနေစေမယ်ဒီလူရဲ့ရှေ့မှာလမ်းပြပို့ဆောင်နေစေမယ်ဒီလူကိုအစဉ်အမြဲခြိမှထားမယ်ဆိုတဲ့အဓိပ္ပာယ်ပဲကယ်တင်ခြင်းကျေးဇူးရဲ့အဓိပ္ပာယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်22ယူရရှကာယုံမဟုတ်အခြားသောယူရကသခင်ကိုတော်သည်လောကီသားတို့အားမထင်ရှားပဲအကျွန်ုပ်တို့အားအဘယ်သို့ထင်ရှားတော်မူမည်နည်းဟုမေးလျှောက်လေ၏ယူရရှကာယုံမဟုတ်တဲ့ ခြားတပည့်တော်ယူရပေါ်လာပြန်တယ်။သူ့အတွက်အဖြေကိုတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14ရဲ့ကျမ်းအပိုင်းအကုန်လုံးဟာခြုံငုံဖော်ပြသွားမှာပါ။အငယ်23နဲ့24ယေရှုကလည်းငါကိုချစ်သောသူသည်ငါစကားကိုနားထောင်လိမ့်မည်။ငါခမည်းတော်သည်ထိုသူကိုချစ်တော်မူသည်။ငါတို့သည်လည်းသူ့စီသို့ကြွ၍နေရာချမည်။ငါကိုမချစ်သောသူသည်ငါစကားကိုနားမထောင်။သင်တို့ကြားသောစကားသည်ငါစကားမဟုတ်။ငါကိုစေလွတ်တော်မူသောခမည်းတော်၏စကားတော်ဖြစ်၏။နေရာချတော်မူမည်ဆိုတာကတော့ပြင်ဆင်မယ်အသုံးပြုမယ်ဆိုတဲ့အတိတ်ပဲပါပဲ။သူ့စကားကိုနားထောင်ပြီးတော့သူ့ကိုချစ်တဲ့လူတွေကနေတဆင့်ကမ္ဘာလောကဟာကယ်တင်ရှင်ကိုသိလာစေလိမ့်မယ်ဆိုတဲ့အတိတ်ပဲကိုကယ်တင်ရှင်သခင်ခရစ်တော်ဖွင့်ဆိုလိုက်ခြင်းပဲလို့တင်ပြရပါစေ။မိတ်ဆွေယုံကြည်သူမိတ်ဆွေအပေါင်းတို့ခင်ဗျာ။သူ့ကိုကျွန်တော်ယုံကြည်သူတွေဟာအမှန်တကယ်ချစ်ကြရဲ့လား။ပြီးတော့သူ့စကားကိုအမှန်တကယ်နားထောင်ကြရဲ့လားဒါဆိုရင်သစ္စာတရားကိုကျွန်တော်တို့နားကိုလဲကြရလိမ့်မယ်ကျွန်တော်တို့အားဖြင့်ဒီသစ္စာတရားဟာလူသားတိုင်းအဖို့ဖတ်ဆင့်ဆင်ခဲဖြစ်ပွားလာစေပါလိမ့်မယ်အငယ်25 26ငါသည်သင်တို့နှင့်အတူရှိစဉ်တွင်ဤစကားကိုပြောခဲ့ပြီခမည်းတော်သည်ငါအတွက်ကြောင့်စေလွတ်တော်မူသောဥပ္ပစ္စေဆရာကြီးဟုသောသင်ရှင်းသောဝိညာဉ်တော်သည်သင်တို့အားခတ်သိမ်းသောအရာတို့ကိုပြသသွန်သင်တော်မူ၍ငါပြောခဲ့သောစကားတို့ကိုမှတ်မိသောဉာဏ်ကိုသင်တို့အားပေးတော်မူမည်။သင်ရှင်းသောဝိညာဉ်တော်ရဲ့အကြောင်းကိုအထက်ထက်သတိရစေပါれ။သတိမရလို့လည်းမဖြစ်ပါဘူး။ခရစ်တော်ရဲ့မြေလောကသက်တမ်းဟာမကြခင်မှာအဖေခံခြင်းရှင်ပြန်ထမြောက်တော်မူခြင်းကောင်းကင်ဘုံသို့ပြန်လည်တက်ကြွခြင်းအဖြစ်ပြီးဆုံးလွန်မြောက်ပါတော့မယ်။သူအစင်မပြတ်ခြံရစ်မှာကတန်ရှင်းသောဝိညာဉ်တော်သာဖြစ်ပါတယ်။အခုယေရုရှလင်မြို့တော်ရဲ့အထက်ခမ်းမတနေရာမှာသူဒါကိုအလေးအနက်တွင်တင်နေပါတယ်။ဒီလိုပဲသူ့ရဲ့တပည့်တော်တွေဟာသူ့ရဲ့အမှုတော်မြတ်ကိုသူချထားပေးခဲ့တဲ့တန်ရှင်းသောဝိညာဉ်တော်အားဖြင့်သေတပံသက်တဆုံထမ်းဆောင်သွားခဲ့ကြပါတယ်။ဒီရှင်ယောဟန်ခရစ်ဝင်ကျမ်းဟာတပည့်တော်ယောဟန်ရေးခဲ့ပါတယ်။တန်ရှင်းသောဝိညာဉ်တော်ကြောင့်သာဒီကနေ့ကျွန်တော်တို့လေ့လာဖို့အသက်ရှင်ကြံ့နေခြင်းဖြစ်ပါတယ်။ငါပြောခဲ့သောအရာတို့ကိုမှတ်မိသောညံကိုလည်းဖြစ်စေမည်ဆိုတဲ့အချက်။ကျွန်တော်ရဲ့ယင်ထဲမှာအလွန်အလွန်ကိုကြည်နူးနှစ်သိမ့်မိပါတယ်။လူလောကဟာသင်ရှင်းသောဝိညာဉ်တော်အဖြစ်သင်ပြရသောတမန်ကျမ်းကိုမှတ်မိကြမယ်။လက်ဆင့်ကမ်းအမွေပေးသွားကြလိမ့်မယ်။မျိုးဆက်တစ်ခုနောက်တစ်ခုဆက်လက်သွန်သင်သွားကြလိမ့်မယ်လို့ကျွန်တော်အလေးအနက်ယုံကြည်မိပါတယ်ခင်ဗျာ။အငယ်28ငြိမ်သက်ခြင်းကိုတင်တို့၌ငါထားခဲ့ဤငါဤငြိမ်သက်ခြင်းကိုတင်တို့၌ငါပေးခဲ့ဤလောကီသားတို့အားပေးသကဲ့သို့ငါပေးသည်မဟုတ်တင်တို့စိတ်နှလုံးပူပန်ခြင်းစိုးရိမ်တုန်လှုပ်ခြင်းမရှိစေနှင့်မယုံကြည်သူတို့နဲ့ယုံကြည်သူတို့နဲ့ကြားမှာကန္တချားနေတဲ့ငြိမ်သက်ခြင်းအပြစ်မှကယ်တင်ခြင်းအဲ့ဒီအချက်တွေကတော့ယုံကြည်သူဖြစ်စေမယုံကြည်သူဖြစ်စေသူ့အသွေးတော်နဲ့ပေးကိုပေးသနာခဲ့ပြီးပြီဘယင်းကြီးကနေစပြီးတော့သရောင်းစားအထိလူမှန်ရင်အပြစ်လွတ်ချင်းဆိုတာရပြီးသားကြီးပဲအတူတူပဲဆိုပါတော့ဒါပေမဲ့ယုံကြည်သူတို့အတွက်အထူးစုကျေးဇူးကြီးရှိတယ်ကျေးဇူးကရုဏာတော်နဲ့အတူအံ့ဖွယ်သောနှလုံးသားညီသက်ချင်းစုကျေးဇူးကြီးပါပဲရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်28မှအဆုံးအထိငါသည်ယခုသွားတော်လဲတင်တို့စီတို့လာအုံးမည်ဟုငါပြောသောစကားကိုတင်တို့ကြားရကြပြီသင်တို့ဒီငါ့ကိုချစ်ရင်ခမည်းတော်ထံသို့ငါသွားမည်ကိုဝမ်းမြောက်ကြလိမ့်မည်အကြောင်းမူကားငါခမည်းတော်သည်ငါ့တဲ့သာ၍ကြီးမြတ်တော်မူ၏ထိုအမှုအရာရောက်သောအခါသင်တို့သည်ယုံကြည်စေခြင်းငါမရောက်မီယခုပင်သင်တို့အားငါပြောနှင့်သည်ယခုမှစ၍ငါသည်သင်တို့နှင့်များစွာမပြောရအကြောင်းမူကားဤလောကကိုအစိုးရသောမင်းသည်လာစေဖြစ်၏လာတော်လဲငါ၌အဘယ်အခွင့်အရာကိုမျှမတွေ့ရငါသည်ခမည်းတော်ကိုချစ်ပြီကို၎င်းခမည်းတော်မှားတော်မူသည့်အတိုင်းငါပြုသည်ကို၎င်းလောကီသားတို့သိမိအကြောင်းဒီဤအရမှထ၍သွားကြကုန်အံမကြခင်အသေးခံတော်မူမဲဆိုတာကိုသိလာစေတဲ့အချိန်ပဲဖြစ်ပါတယ်စာရမဏေဟာခရစ်တော်စီကိုလာနေပြီလို့လည်းခရစ်တော်ပြောလိုက်ပါတယ်ဟုတ်ပါတယ်မကြခင်မှာဂေသရှိမန်အရမှခရစ်တော်ဟာစာရမဏေရဲ့စုံစမ်းခြင်းကိုပြင်းထန်စွာခံရပါလေဦးမယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်စာရမဏေဟာခရစ်တော်ကိုဘယ်လိုမှမနိုင်နိုင်တယ်လို့ခရစ်တော်ချထားပေးခဲ့တဲ့သ တန်ရှင်းသောဝိညာဉ်တော်ကိုလက်ခံထားသူယုံကြည်သူတိုင်းတို့အတွက်လေစာရမဏတ်ဆိုတာဟာဘယ်နည်းနဲ့မှအောင်မြင်ခြင်းမရှိနိုင်သောတတ္တဝါတစ်ခုသာဖြစ်ကြောင်းလေးနဲ့စွာတင်ပြလိုက်ရပါတယ်ခင်ဗျာ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး15ရဲ့ပထမပိုင်းကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်